Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းစီစဉ်က2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြနေမနေ့ကစီစဉ်နေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမိုးဝီပါခင်ဗျာ။အခုမနေ့ကစီစဉ်နေတာဝန်ယူတင်ဆက်ပေးပါပါ။
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ sorry သတင်းတော့တိတ်ဆုံးသွားပြီလို့ယူဆလို့ရနိုင်ကြောင်းသမလထွန်းကပြောကြားလိုက်ပါတယ် sorry သတင်းတော့လုံးကျန်တပ်ဖြတ်ခံရတဲ့အရှုပ်တော်ပုံကြောင့် sorry မှာကျင်းပမဲ့အနေငန်းတကာညီလာခံကိုတက်မဲ့အစီအစဉ်အမေရိကန်ဗဏ္ဍာရေးဝန်ကြီးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းဟာပြည်ပကိုတင်ပို့တဲ့ပမာဏအမေရိကန်ဒေါ်လာ1ဘီလီယံကျော်သွားပြီလို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ပြပေးသွားမှာဟုတ်
ကဲ့ okay ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးမှုအခြေအနေနဲ့ပတ်သက်ပြီးတော့
ပြည်သူတင်မြှောက်ထားတဲ့ရသအစိုးရအနေနဲ့ရာဇဝတ်ကြီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုဆင်ကျင်ပါဆိုပြီးတော့ပေါ့နော
်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းနဲ့တွေ့ဆုံမေးမြန်းခန်းမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ပြည်သားဒေသကရိုဟင်ဂျာဒုက္ခသည်စခန်းဟာလူကုန်ကူးသူတွေအတွက်စကြက်တစ်ခုဖြစ်လာနေတယ်ဆိုတဲ့အကြောင်းသတင်းလွှာပြည်နယ်ငံရဲ့လူခွေမှတ်တမ်းတွေကိုကုလလူခွေကောင်းစီမှပုံမှန်ပြန်လည်တုံးသက်ဖို့ပြင်ဆင်နေကြမှာပဲနိုင်ငံရဲ့အနောက်ပိုင်းဇင်ယန်ဒေသမှာမွတ်စလင်တွေအစုလိုက်ပြုံလိုက်ထိန်းသိမ်းပြီးတော့ပုံစံသွင်းမှုဆောင်ရွက်နေကြတာရှိတယ်ဆိုတဲ့အကြောင်းပြည်ခေါင်းဆောင်ဘက်ကနေပြီးတော့ထုတ်ဖော်ပြောဆိုလာတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေပါဝင်စိတ်ဝင်စားဖို့မြန်မာနဲ့နိုင်ငံတကာသတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစားတဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုရေဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဒေါကင်မျိုးသက်တို့ညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
Sorry သတင်းတော့ဂျမာခါရှိုဂီတည်သွားပြီလို့သတင်းတည်သွားပြီလားလို့သတင်းတော့တွေကသမ္မတထရန့်ကိုမေးတာမှာတည်သွားပြီလို့ယူဆလို့ရမှာဖြစ်ကြောင်းနဲ့ဒါဟာအင်မတန်စိတ်မကောင်းစရာဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်တကယ်လို့သူ့ကို Sorry Arabia အစိုးရကလှုပ်ကြံတပ်ဖြတ်ခဲ့တဲ့ဆိုရင်ကြီးမားတဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်း Joint Base Andrews လေးစိတ်မှာ Air Force 1သမရရဲ့ကိုယ်ပိုင်လေယာဉ်ပေါ်မတက်ခင်သမရထွန်းကဂျာတာဘရိတ်နေမှာဂရီပေးပြောကြားလိုက်ပါတယ်။ Istanbul မြို့မှာရှိတဲ့ Saudi ကောင်စီဝင်ရုံးအတွင်းသတင်းတောက်ခါရှိုဂီကို Saudi အစိုးရကဆစ်လွတ်လိုက်တဲ့သူတွေကတပ်ဖြတ်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲထားတဲ့ဖြစ်စဉ်အတွက် Saudi အစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေပြည့်စုံဖို့သမရထွန်းအစိုးရကအချိန်ပိုပေးထားပါတယ်။ဒီသတင်းပတ်အတွင်း Saudi နဲ့တူရကီအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကသူခီးစဉ်အကြောင်းသမရထရမ်ကိုအင်ပြူတော်မှာပြန်လည်တင်ပြတာမှာအမေရိကန်ပြည်ထောင်စု Virginia ပြည်နယ်မှာနေထိုင်တဲ့သတင်းတော်ခါရှိုဂီအသက်ခံရမှုအတွေ့စုံစမ်းစစ်ဆေးမှုတွေပြည့်စုံနိုင်အောင် Saudi အစိုးရကိုရဲ့အနှဲငယ်ပိုးပင်းတင်ကြောင်းတင်ပြခဲ့တယ်လို့ဆိုပါတယ် Saudi ဘက်ကဒီကိစ္စနဲ့ပတ်သက်တဲ့အစီအခံစာထွက်လာပြီးနောက်မှဘလို့တုံ့ပြန်တင်တယ်ဆိုတာကိုအမေရိကန်ဘက်ကဆုံးဖြတ်သွားမယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်
တူရကီမှာပျောက်ဆုံးသွားခဲ့တဲ့ sorry သတင်းတောက်အသက်ခံရတဲ့ဆိုရယ်ဆွဆွဲမှုတွေနဲ့ပတ်သက်ပြီး sorry အရိပြအာနာဘင်တွေဆက်ပြီးတော့မေကွန်အထုတ်ခံရချိန်မှာပဲရှေ့သတင်းပတ်ထဲ react မှာကျင်းပဖို့စီစဉ်ထားတဲ့ယင်းနှိမ့်ပြုတ်နံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှမဟုတ်ကြောင်း American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကကြေညာလိုက်ပါတယ်။လာမယ့်အင်္ဂါနေ့ sorry အရိပြက react မှာကျင်းပမယ့်၃ရက်ကြာအစည်းအဝေးကိုအနောက်နိုင်ငံတွေကလုပ်ငန်းရှင်ကြီးအတော်များများမတက်ဖို့ဆုံးဖြတ်ခဲ့တဲ့နောက်မှာကျက်တဲ့ပရင်းကဝန်ကြီးမနုချင်ကသူတက်ရောက်မှာမဟုတ်ကြောင်း Twitter ကနေကြေညာခဲ့တာပါတူရကီကလာတဲ့သတင်းတွေမှာ sorry သတင်းတော့ Jamal Khashoggi ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းက Istanbul က sorry ကောင်စီရုံးထဲမှာ sorry ထောင်လိုင်းရေးတွေနှိမ့်ဆက်ညှဉ်းပန်းတက်ပစ်ခဲ့တယ်လို့ဆွဆွဲတဲ့နောက်မှာ FIIC ရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှမဟုတ်ကြောင်းလုပ်ငန်းရှင်ကြီးတွေကကြေညာခဲ့ကြတာပါ sorry အင်ရှင်မင်းသားမဟာမက်ဘင်ဆာမန်ကိုဝေဖန်တဲ့စာရေးရေးသားသူသတင်းတော့ခါရှိုဂီကိုသူတို့မတက်ကြောင်း sorry အာနာဘင်တွေကညှင်းဆို့ထားပြီးသူ့ပြောက်ဆုံးမှုအတွက်စုံစမ်းထားတဲ့ရက်လက်တွေကိုကြေညာတော့မှဖြစ်ကြောင်းပြောပါတယ်ဒီအစည်းအဝေးကိုမတက်ရောက်ဖို့အတွက်ဆုံးဖြတ်သူတွေထဲမှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde နဲ့ American ဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ JP Morgan နဲ့အမှုဆောင်အရာရှိချုပ် Jamie Dimon တို့လည်းပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုထဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်နဲ့ဝင်ရောက်လာနေမှုကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်မှုဆိုရင်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်တွေဆစ်လွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောင်းလိုက်ပါတယ်။၃၀၀၀လောက်ပါဝင်တဲ့ဟွန်ဒူရပ်စ်နိုင်ငံသားလူအုပ်ကြီးဟာ ပြီးခဲ့တဲ့သတင်းပတ်ကတိုင်းပြည်မြောက်ပိုင်းဆန်ပက်ဒရိုဆူလာဆိုတဲ့မြို့ကထွက်ခွာလာပြီးကော်တီမာလာနိုင်ငံကတဆင့်မက္ကဆီကိုကိုဖျက်ကျော်ပြီးအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ဖို့ဦးတည်လာနေကြတာပါ။အဲဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးနှိလန့်နဲ့တောင်းဆိုကြောင်းသမ္မတထရန့်ကပြောပါတယ်။ရာဇဝတ်ကိုင်းသားတွေနဲ့မူရစ်ဆေးဝါးတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တားရေးဟာUSMCA လို့ခေါ်တဲ့အမေရိကန်မက္ကဆီကိုကနေဒါအကြားရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တဲ့သူ့အတွက်ပို့အရေးကြီးကြောင်းကြာတာပတိနေ့က Twitter လူမှုအကွန့်ကတဆင့်သမ္မတထရန့်ကရေးသားခဲ့ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကိုမတားဆီးဘူးဆိုရင် Honduras ကိုပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မယ်လို့သမ္မတထရန့်ကချင်းချောက်ထားပါတယ်။အားပြောတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတွက်ဒီမိုကရက်တွေကိုသမ္မတထရန့်ကအပြစ်ဖို့နေပါတယ်။
American နဲ့ကျုပ်တို့ကြားအစ်မင်းဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလိုလားတဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားမယ်အန်ဒီယာရှောင်ရှားနိုင်မယ်လို့ American ကာကွယ်ဝန်ကြီး James Mattis ကတရုတ်ကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီး Wei Fang-kei ကိုပြောကြားခဲ့ပါတယ်။အာဆီယံဒေသနဲ့လုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာ American နဲ့တရုတ်နှစ်နိုင်ငံဆက်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ American နဲ့တရုတ်ကာကွယ်ဝန်ကြီးနှစ်ဦးတည်ထောင်တွေ့ဆုံခဲ့တာပါ။တူဆောင်မှုအပြီးမှာတော့နှစ်နိုင်ငံကြားသဘောတူညီချက်အသစ်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့ဆက်ဖက်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးအယံတွေတွေ့ရတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲပြဿနာရုရှားစီကလက်နက်ဝင်နေတဲ့တရုတ်စစ်တပ်ကိုအမေရိကန်ကပိတ်ဆို့တံခတ်တာနဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ဘက်ကစစ်စခန်းတည်ဆောက်နေတာတွေကြောင့်မကြသေးခင်သတင်းဖတ်တွေအတွင်းအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးကျဆင်းနေတာပါ။မျှော်လင့်ထားတဲ့အချိန်ပိုကြာပြီးတနင်္ဂနွေလောက်တွေ့ဆုံမှုအတွင်းအမေရိကန်ကာကွယ်ဝန်ကြီးကတော့နှစ်နိုင်ငံကြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ့်ရေရှည်ဆက်ဆံရေးမျိုးလိုလားကြောင်းထပ်မံပြောဆိုခဲ့တယ်လို့ပန်တဂွန်ကတာဝန်ရှိသူတူဖြစ်တဲ့ရန်ဒေါ်ရှေဘတ်ကပြောပါတယ်။ဝန်ကြီးမက်တစ်ဆာလွန်ခဲ့တဲ့တိတ်မကြခင်သတင်းပတ်တွေအတွင်းကဘေကျင်းမှာတရုတ်ကာကွယ်ဝန်ကြီးနဲ့တွေ့ဖို့စီစဉ်ပေမဲ့တရုတ်ကာကွယ်ဝန်ကြီးဘက်ကမအားတဲ့ကြောင်းတုံ့ပြန်ခဲ့တာပေါ့။နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေတွေ့မြင်ခဲ့ကြတာဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်အထံကတောက်ကြနေမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကလက်ရှိဗန္ဒနီရဲ့ပထမ6လအတွင်းပြည်ပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ1.1ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်အခုနေ့ဧပြီလကနေစက်တင်ဘာလအကြာ Cut Make Pack CMP လို့ခေါ်တဲ့ဖြတ်ချုပ်ထုတ်ပို့အစီအစဉ်နဲ့ပြည်ပကိုတင်ပို့ခဲ့တဲ့ပမာဏဟာပထမမနေ့ကအဲ့ဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ1ဘီလီယံတိုးတက်လာခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စီးရင်းစရာတွေမှာဖော်ပြထားပါတယ်အထက်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံအတွက်ပြပပို့ကုန်တိုးမြင့်အောင်ဦးစားပေးဆောင်ရွက်နေတဲ့အဓိကလုပ်ငန်းဖြစ်ကြောင်း CMP အစီအစဉ်နဲ့ဆောင်ရွက်တဲ့အထက်ချုပ်လုပ်ငန်းဟာအနောက်နိုင်ငံတွေရဲ့ကုန်သွယ်ရေးအထူးအခွင့်အရေးပေးခံရတဲ့လုပ်ငန်းဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်2019-2018ဗန္ဒနီအတွင်း CMP အထက်ချုပ်လုပ်ငန်းကပြပကိုတင်ပို့နိုင်မဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိမယ်လို့မနေ့ဗန္ဒနီတုန်းကခန့်မှန်းထားခဲ့ကြတာပါ2015-2016ဘဏ္ဍာနှစ်အတွင်းဒီလုပ်ငန်းကပြပကိုတင်ပို့နိုင်ခဲ့တဲ့ပမာဏဟာဒေါ်လာတန်း850ရှိခဲ့တာကြောင့်30နီးပါးတိုးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့ CMB အဝတ်ထည်တွေကို EU ဥရောပသမဂ္ဂကဒေါ်လာတန်း180ပို့နှစ်တိုးပြီးမှာယူဖို့စီစဉ်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်စက်ရုံပေါင်း400လောက်နဲ့ဝန်တန်း3သိန်းကျော်ကချုပ်လုပ်တဲ့အဝတ်ထည်တွေကိုဂျပန်ဥရောပဈေးကွက်တောင်ကိုရီးယားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုအများဆုံးတင်ပို့တာဖြစ်ပါတယ်။
ရဲ့တမ်းကမြင့်အစိုးရကိုအသေးဖြစ်မှုနဲ့ထောင်ဒဏ်ချခံခဲ့ရတဲ့အတိုက်ခံဘလော့ဂါတဦးဖြစ်သူငွင်လုံးနူချင်းဟာသူမျိုးလွတ်မြောက်လာပြီးပထမနေမှာပဲအမေရိကန်ပြည်ထောင်စုကိုရောက်လာပါတယ်။သူဟာသူ့ကလေးငယ်နှစ်ယောက်နဲ့သူ့မိခင်တို့နဲ့အတူချက်တပရင်းနေမနေ့ပိုင်းကတိုက်ဆက်ပြည်နယ်ဟျူစတန်မြို့ကဂျော့ဂျ်ဒ်ဘွတ်နိုင်ငံတကာလေဆိပ်ကိုရောက်လာတာဖြစ်ပြီးသူ့ကိုမိသားစုဝင်တွေတရင်တောက်တွေနဲ့သူ့ကိုထောက်ခံသူတွေကချိုးဆိုကြပါတယ်။သူဟာဗီယက်နမ်မှာထောင်ဒဏ်နှစ်နှစ်ကြာခံပြီးပြန်မလွတ်ခင်ချိန်ထိဗီယက်နမ်အရာရှိတွေကသူ့ကိုသူ့သားနဲ့သမီးတို့နဲ့ဆက်သွယ်ခွင့်မပေးဘဲအခုလင်းမောကြက်မှသာတွေ့ခွင့်ရတယ်လို့ပြောပါတယ်။ အခုလိုလွတ်မြောက်လာတာဟာအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဗီယက်နမ်နိုင်ငံတောင်ရောက်ချင်းနဲ့တိုက်ဆိုင်နေတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလူ့ခွင့်ဆိုင်ရာမှာ 2Q ဆိုင်တဲ့နိုင်ငံဖြစ်တဲ့အတွက်သူအမေရိကန်ကိုလာရောက်ဖို့ရွေးချယ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ် Mother Mushroom လို့သိကြတယ်သူဟာ2016ခုနှစ်ထဲကအဖမ်းခံရတာဖြစ်ပြီးထောင်ဒဏ်10နှစ်အပြစ်ပေးတာခံခဲ့ရတာပါသူဟာနိုင်ငံတကာအမျိုးသမီးမနစ်ကနိုင်ငံတကာအမျိုးသမီးတတိယရှင်စုကိုဆုတ်ခူးရခဲ့ပြီးတော့ဒီစုကိုအမေရိကန်သမ္မတကတော်မလန်နီယာထရမ့်ကချီးမြှင့်တာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူရောက်ရှိလာရောက်လက်ပတ်တဲ့အချိန်မှာပဲတန်းပြည်တောင်ပိုင်းကဩဇာအရှင်ဝန်ကြီးမာတဲ့ရဲအယားရှိတူဖြစ်သူအဗ်ဒူရာဇစ်နဲ့ထိပ်တန်းအရာရှိတူတို့ပြစ်ခတ်မှုတစ်ခုအတွင်းသေဆုံးသွားခဲ့ပါတယ်။ကန်ဟာပြည်နယ်အုပ်ချုပ်ရေးမှူးနယ်တွဲဆုံဆွေးနွေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့အိမ်ကိုတွားရောက်ခဲ့တဲ့အမေရိကန်ဗိုလ်ချုပ်ဂျီစကော့မီလာကတော့ထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့ဆိုပါတယ်။တွဲဆုံမှုပြီးရဟယင်ရှိရာကိုပြန်လာကြတဲ့အချိန်မှာပြစ်ခတ်မှုဖြစ်သွားခဲ့တာလို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။တာလီဘန်ရဲ့လှုပ်ကြံမှုစ조사မှုအကြီးအကဲခံခဲ့ရဘူးသူရဲမှုကြီးအဗ်ဒူရာဇစ်အပြင်ကြာသပတေးနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းခရိုင်ထောက်လှမ်းရေးမှူးတူလည်းသေဆုံးသွားပြီးကန်ဟာပြည်နယ်အုပ်ချုပ်ရေးမှူးလည်းပြင်းထန်စွာထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။အစောပိုင်းသတင်းတွေမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးပါသေဆုံးသွားကြောင်းဖော်ပြထားကြတာပါ။တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်တဦးအပါအဝင်အမေရိကန်နိုင်ငံသား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းနဲ့သူတို့ရဲ့အတွင်းလူကရဲမှုကြီးရာဇစ်နဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုလှုပ်ကြံဖို့ကြိုးစားခဲ့ခြင်းဖြစ်ကြောင်းတာလီဘန်အကြမ်းဖက်အဖွဲ့ကပြောပါတယ်။ဒဏ်ရာရခဲ့တဲ့အမေရိကန်တွေကိုချက်ချင်းကယ်ထုတ်သွားပြီးစေကူတမှုပေးတာမှာစိုးရိမ်ရတဲ့အခြေအနေမရှိကြောင်းနဲ့အခင်းဖြစ်တဲ့နေရာကိုလည်းအန်ဒီယကင်းရှင်အောင်လှုပ်ဆောင်ထားနိုင်ပြီဖြစ်ကြောင်းအမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးဒေးဗ်ဘတ်လာကပြောပါတယ်။
ဆန်ဖရန်စစ္စကိုဘေးဒေသကမြေရောက်သဘောဝဒဏ်ငွေတုံလောင်ကန်ရှိတဲ့နေရာမှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ပိုက်လိုင်းပောက်ကွဲမှုမဖြစ်အောင်ချက်တပရင်းကရှက်ဗရွန်ရေနံကုမ္ပဏီကအရေးပေါ်လှုပ်သားတွေကြိုးပမ်းနေကြချိန်မှာပဲထောင်နဲ့ချီတဲ့ဒေသခံတွေကတော့ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။မီးလောင်မှုစတင်ဖြစ်ပွားတဲ့နောက်ဘေးပွင့်ဒေသကပိုက်လိုင်းနားမှာရှိတဲ့နေအိမ်ပေါင်း1400လောက်မှာနေထိုင်သူတွေကိုဗိုလ်တပ်ဖူးနဲ့ညာဘက်ကလေးကဘေးလွတ်ရာရွှေ့ပြောင်းမှုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ဒီမီးလောင်မှုကြောင့်ဒေသခံ4000လောက်ကိုထိခိုက်စေတာဖြစ်ပြီးချက်တပရင်းနေ့လည်းထိသူတို့ရဲ့နေအိမ်တွေစီကိုပြန်ခွင့်မရကြသေးပါဘူး။ Chevron ပြောခွင့်ရကတော့သူ့ကုမ္ပဏီကအလုပ်သမားတွေဟာမြေောက်သဘာဝဓာတ်ငွေတုံလောင်ကန်မီးလောင်နေတာကိုနှိမ့်တက်ဖို့ Nitrogen ဓာတ်ငွေသွင်းပေးတာနဲ့ pipeline နဲ့ကသဘာဝဓာတ်ငွေဖယ်ထုတ်ဖို့အတွက်တညာလုံးအလုပ်လုပ်ခဲ့ကြတယ်လို့ပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့တွဲဆုံမင်းမြန်းကနေသတင်းတော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရန်ကုန်တိုင်းဒေသကြီးအတွင်တရားဥပဒေစိုးမိုးမှုအခြေအနေတိုးတက်လာပေမဲ့အစိုးရဘက်ကဒီဇယ်ဥတွေကိုလိုက်နာဖို့မကြာခဏသတိပေးနေရတဲ့အခြေအနေတွေရှိနေတဲ့အကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့ကိုတီထောင်သူတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုတင်းက VOE ကိုပြောပါတယ်။ 11 Media အဖွဲ့ကသတင်းတော်၃ယောက်ဖမ်းဆီးထားတဲ့ကိစ္စဟာရန်ကုန်တိုင်းဒေသကြီးဆိုရအဖွဲ့ရဲ့အမဲဆက်တစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်။ဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းရမှာရန်ကုန်တိုင်းတရားဥပဒေစိုးမိုးရေးအခြေအနေကိုဒေါက်တာဒေါ်ညိုညိုတင်းကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ။
အဲ့တော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်တော့ကျမတို့ဟိုတခြားတော့တချို့မျိုးကြီးတွေနဲ့နှိုင်းယှဉ်တဲ့အခါမှာတော့ရန်ကုန်ရဲ့အခြေအနေကအများကြီးတော့မဆိုးသေးပါဘူးပေါ့နော်အဲဒါပေမဲ့ကျမတို့ဟိုရန်ကုန်ကမီဒီယာတွေအများကြီးရှိတဲ့နေရာဆိုတော့အစိုးရကဒီဇယ်ဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးကိုအားနည်းချက်တွေရှိတာပေါ့နော်ဒါကြောင့်မလို့ကျမတို့ကအစိုးရကိုခဏခဏပေါ့နော်မီဒီယာတွေကရင်တစင်မဲ့တတိပေးရတယ်ပေါ့နော်ရန်ကုန်အစိုးရဟာပြည်သူလူထုတင်မြှောက်တဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့ဒီဇယ်ဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်ဟိုကျမတို့မကြခဏဟိုတိုက်တွန်းရတာလည်းရှိပါတယ်အစိုးရဘက်မှာပေါ့နော်အခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့နော်အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာဒီဇယ်ဥပဒေနဲ့အညီလုပ်တဲ့အပိုင်းမှာအရန်ကိုအားနည်းပါတယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကအစိုးရကိုဟိုပြန်ပြန်ပြီးတော့ခဏခဏပေါ့နော်ရန်ကုန်အစိုးရဒီဇယ်ဥပဒေကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပြောရတဲ့ဟာမျိုးတွေကျမတို့တော်တော်ရှိခဲ့တယ်ပေါ့နော်ဥပမာပြဆိုထင်ရှားတာမြို့နယ်၁၁မြို့နယ်မှာပေါ့နော်ကျမတို့ဆန္ဒပြခွင့်ပိတ်ပင်တာမျိုးပေါ့နော်အဲ့ဒါကျမတို့ပြန်ပြီးပြောရတယ်ပေါ့မဟုတ်ဘူးဒီလိုပိတ်ပင်ခွင့်ဥပဒေကမပေးထားဘူးပေါ့နော်ဥပဒေကဆန္ဒပြခွင့်လူတိုင်းကိုပေးထားတယ်အဲ့လိုပြောတဲ့အခါကျတော့အဲ့ထက်မှာဟိုဥပဒေကိုနည်းနည်းစွာတဲ့လူကြလို့ရှိရင်အမကျမတို့မတ်လတုန်းကကျမဥဆောင်ပြီးတော့ဒီအဆန် peaceful assembly law အတွက်ကိုဥဆောင်ပြီးတော့ဒါ demonstration လုပ်တဲ့အခါမှာအစိုးရကခွင့်ပြုတယ်ဒါပေမဲ့ peace အတွက်ကိုကလေးတွေလုပ်တဲ့အခါမှာခွင့်မပြုဘူးပေါ့ तू ကလူကိုကြည့်ပြီးတော့ तू ကဟိုမူကိုကျင့်သုံးမှုလို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျမတို့ပြင်းပြင်းထန်ထန်တိုက်တွန်းမှုတွေလုပ်ရပါလေပေါ့နော်အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးလေးစားပါ အစိုးရကတရားဥပဒေကိုလေးစားမှသာနဲ့ပြည်သူလူထုကတရားဥပဒေကိုလေးစားခြင်းစိတ်ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ရန်ကုန်အစိုးရကိုမကြာခဏတိုက်တွန်းနေရတဲ့ကိစ္စပါပဲ
။ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်မှာအခုရန်ကုန်တိုင်းနဲ့ပတ်သက်လို့ဥပဒေရေးအရအကြီးဆုံးတာဝန်ရှိတဲ့သူတယောက်ကိုအရေးယူတဲ့ကိစ္စတေဥဆောင်အောင်ရွှေအမှုနဲ့တည်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့ပေါ့လေ။ဒါကသူတရားဥပဒေရဒီလက်ဆန်းမှုတစ်ဖြစ်ရင်းမှာအောင်မြင်မှုတစ်ခုအဖြစ်ဥပဒေရေးအရတိုးတက်မှုတစ်ခုအဖြစ်ပြောဆိုကြတာကြီးလည်းရှိပါတယ်ဒါဒီအခြေအနေရောတကယ်တမ်းတိုးတက်အားရစရာအခြေအနေလည်းမြင်ပါလားခင်ဗ
ျဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒါသမဏကြီးကလည်းဒီကိစ္စမှာစိတ်ဝင်စားတယ်ပေါ့နော်အဲစိတ်ဝင်စားပြီးတော့ဟိုကော်မရှင်အနေနဲ့လည်းဒီကိစ္စပေါ်မှာအယုံထားပြီးတော့အခုလိုဟိုစုံစမ်းစစ်ဆေးပြီးတော့တင်ပြတာတွေအတွက်ကိုကျွန်တော်တို့ကကြိုးဆိုတယ်ပေါ့နော်ဒါအစိုးရတဲ့လက်ထက်မှာငါးကြီးကြီးတွေကိုဒါဖမ်းမိတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်အဲ့အဲ့ဒီလိုမျိုးပဲပေါ့အဲ့ဒီလိုမျိုးပဲကျမတို့ရန်ကုန်မြို့ရဲ့တရားရုံးတော်တော်များများမှာဒီလိုကိစ္စတွေအများကြီးရှိနေတယ်ဆိုတော့ကိုကျမသိစေချင်ပါတယ်ပေါ့နော်ဟိုကျမတို့စီမှာလည်းပဲဟိုမှတ်တမ်းတင်ထားတဲ့အမှုတွေဟိုတော်တော်များများရှိနေပါတယ်ပေါ့နော်အောင်ရွေးထေးအမှုလိုပဲအဂတိလိုက်စားမှုတွေပါဝင်ပတ်သက်နေနိုင်တဲ့အမှုတွေအများကြီးရှိနေပါတယ်ဒါကြောင့်မလို့ကျမတို့ဟိုကော်မရှင်ကတော့အခုအကုန်လုံးတော့မနိုင်သေးဘူးပေါ့လေသူကလည်းသူရှိတဲ့အားလေးနဲ့လုပ်နေရန်ကုန်တိုင်းအတွက်ဆိုရင်အကော်မရှင်ကရန်ကုန်တိုင်းမှာအခြေစိုက်နိုင်တဲ့အနေအထားကျမတို့ဝတ်ထည်မရှိသေးဘူး။နေပြည်တော်မှာပဲသူကအခြေစိုက်တာဆိုတဲ့အခါကျတော့ရန်ကုန်တိုင်းအတွက်ကိုဒီထက်ကော်မရှင်ကအများကြီးလုပ်စရာလေးကျမတို့ရှိနေပါသေးတယ်
။အခုဒီသတင်းတောက်ဒီ11 media သတင်းတောက်3ရောက်ခေါ်ယူထိန်းသိမ်းခံရတဲ့ကိစ္စမှာလက်ရှိတည်ဆဲဥပဒေနဲ့မညီဘူးဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်။ဟိုသတင်းတောက်တွေကိုချက်ချင်းဟိုဖန်စီခေါ်ဆောင်သွားတာမျိုးတွေကဒါနဲ့ပတ်သက်လို့ဘယ်လိုဆိုရတာရှိပါလဲ
ဟုတ်ကဲ့ဒီကိစ္စကလည်းရန်ကုန်အစိုးရရဲ့ message တစ်ခုပါပဲပေါ့နော်ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမတန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်လုံးကမှတ်ချက်ပြုထားတာရှိပါတယ်ပေါ့နော်အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်ဒါရှာစသက်ကြီးဥပဒေနဲ့သတင်းတောက်တွေကိုဆွဲပြီးတော့ပေါ့နော်ချက်ချင်းအမှတ်ကံမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုအမူတစ်ခုဖြစ်တယ်ပေါ့နော်အဲဒါကြောင့်မလို့ကျမတို့ရန်ကုန်အစိုးရကိုဟိုခဏခဏတိုက်တွန်းပါတယ်ပေါ့တတ်မလို့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးမီဒီယာကောင်စီညှိနှိုင်းပြီးတော့66ဂါတိအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးခဲ့တာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူတင်မြှောက်ထားတဲ့ရသားအစိုးရအနေနဲ့ရာဇဝတ်ကြီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုစင်ကျင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျွန်တော်တို့ပြည်သူလူထုဘက်ကရောအရက်ဖက်ဖွဲ့စည်းရေးဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ်ပေါ့နော်အဲဒါပေမဲ့တိုက်တွန်းမှုတွေကအပြော့သွားတဲ့အချိန်မှပေါ့နော်အခုလိုမျိုးပြန်ပြီးတော့ပေါ့နော်ရန်ကုန်အစိုးရပြန်ခေါင်းထောင်လာပြီးတော့မီဒီယာပေါ်ဖိနှိပ်မှုပေါ်ထွက်လာတာလို့ပဲကျမတို့ကယူဆပါတယ်ဒါကြောင့်မို့ကျမတို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကအငြင်းနဲ့နုံနုံကြကြသတိရှိပြီးတော့အစိုးရကိုကျမတို့တည်ဆဲဥတွေနဲ့ညီအလုံးလုံးဖို့ကျမတို့အငြင်းနဲ့တွန်းအားပေးနေဖို့ရန်ကုန်မှာတကယ်ကိုလိုအပ်တဲ့အနေအထားဖြစ်ပါတယ
်သောရရှင်များရှင်မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရေးထိတိမီလာကံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းလာလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတ်တန့်ကောင်းဆောင်တွေတက်ရောက်ခဲ့တဲ့နီလာကံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညညရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့ညညရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရယ်ရှင
်တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်လိုက်ရပါရယ်ခင်ဗျာအခုတော့သတင်းလွှာကိုဆက်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cossack Bazaar ဒေသကရိုညာဒုက္ခသည်စခန်းဟာလူကုန်ကူးစုတွေအတွက်အလွယ်တကူတားကောင်ရနိုင်တဲ့စည်ရက်တစ်ခုဖြစ်နေပါတယ်ဒုက္ခသည်စခန်းတွင်းမှာစားဝတ်နေရေးအခက်ကြုံနေရချိန်မှာအမျိုးသမီးငယ်တွေနဲ့မိန်းကလေးတွေကိုလိန်လုပ်ငန်းနဲ့အတ္တမအလုပ်ခိုင်းခံရတဲ့ဘဝကိုရောက်အောင်လူကုန်ကူးစုတွေကသွေးဆောင်ဖျားယောင်းနေကြတယ်လို့ကုလသမဂ္ဂနိုင်ငံတကာရွှေပြောင်းခြေချနေထိုင်မှုဆိုင်ရာအဖွဲ့ IOM ကသတင်းထုတ်ပြန်ပါတယ်ဒီကြောင့် VOA သတင်းတောက် Lisa Schlin ဂျနီဘာကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရက်ဆက်ကြမ်းကြုတ်တဲ့လူကုန်ကူးသူတွေရဲ့လက်ထက်ကနေ ရိုဟင်ဂျာဒုက္ခသည်100လောက်ထွက်ပြေးလွတ်မြောက်လာခဲ့ကြတယ်လို့ IOM ကုလသမဂ္ဂရဲ့နိုင်ငံတကာရွှေပြောင်းခြေချမှုဆိုင်ရာအဖွဲ့ကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။ Cox's Bazar ဒုက္ခသည်စခန်းကိုပြန်ပြီးတော့ရောက်လာခဲ့ကြတဲ့ထွက်ပြေးလွတ်မြောက်လာသူတွေဟာဘယ်သူပဲဝါလဲဆိုတာကိုလည်း IOM အဖွဲ့ကဖော်ထုတ်နိုင်ပါတယ်။တကယ်တော့အခုလွတ်မြောက်လာသူ100လောက်ဆိုတာကလူကုန်ကူးခံရသူတွေကအ ਨੇ ချင်းလောက်ပဲရှိသေးတယ်လို့ IOM အဖွဲ့ကပြောပါတယ်။ဒီလိုလူကုန်ကူးခံရမှုတွေဘလောက်ထိကြေကြေပြန့်ပြန့်ရှိနေတယ်လဲဆိုတာကပြောရခက်တယ်လို့လည်းဆိုပါတယ်။ဘာကြောင့်လဲဆိုတော့လူကုန်ကူးမှုရဲ့သဘောတဘာဝအရတိုးတိုးသိသိရှိရရတာရဲ့လူကုန်ကူးခံရသူတွေကလည်းနာမည်ပြက်ပြီးတော့အများကတီမာကိုစိုးရိမ်နေကြတာရဲ့တဲ့ကြောင့်ပဲလို့ IOM အဖွဲ့ကပြောပါတယ်။လူကုန်ကူးခံရသူရိုညာဒုက္ခတဲ့မိန့်ကလေးအများစုကအတိအရမအလုတ်ဆိတ်ခိုင်းတဲ့သူတွေစီကိုအယောင်စာခံခဲ့ကြရတာပါ။ဒါပေမဲ့လည်းအရွယ်ရောက်သူအမျိုးသားတွေနဲ့လူငယ်ယောက်ျားလေးတွေကလည်းလူကုန်ကူးသူတွေရဲ့ပြစ်မှတ်ထားခံရသူတွေဖြစ်တယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Joel Melliman ကပြောပါတယ်။လူကုန်ကူးသူတွေကဒုက္ခတဲ့လူငယ်တွေကိုအလုတ်ရမယ်ပိုကောင်းတဲ့အခြေအနေနဲ့နေရမယ်လို့လိန်ညာဖျားယောင်းပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုခေါ်ဆောင်သွားခဲ့ကြတာလို့ဆိုပါတယ်။
Individuals mentioned instances of girls and young women recruited for domestic work or hotel maids.
ညီမငယ်တွေနဲ့မိန်းကလေးတွေကိုအိမ်ပေါ်အလုပ်တွေလုပ်ရမယ်။ဟိုတယ်မှာအလုပ်ရမယ်ဆိုပြီးလူကုန်ကူးသူတွေကစီုပ်ခဲ့ကြတာပါ။နောက်ဆုံးတော့သူတို့ကိုအတင်းအဓမ္မပြည်ထစာလုခိုင်းခဲ့တာပါ။ပုံမှန်အဖြစ်ရိုဟင်ဂျာအမျိုးသမီးတွေကပြည်ထစာလုပြီးငွေမရှာခြင်းကြဘူးဆိုပေမဲ့လည်းဒုက္ခသည်ဘဝမှာလက်ရှိကြုံနေရတဲ့ဆင်းရဲကြတဲ့မှုကြောင့်တချို့အမျိုးသမီးတွေပြည်ထစာဘဝရောက်ကြရတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။
ဈေးပေါ်တဲ့ပြည်ထစာနဲ့တစ်ချိန်ဆက်ဆံရင်အမေရိကန်ဒေါ်လာ6ဒေါ်လာလောက်ပေးရပေမဲ့ရိုဟင်ဂျာအမျိုးသမီးကတော့1ဒေါ်လာအောက်နဲ့1ဒေါ်လာကျော်လေးပဲရတယ်လို့လည်း IOM အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Joel Melliman ကဆိုပါတယ် Cox's Bazar ဒေသကရိုဟင်ဂျာဒုက္ခသည်စခန်းမှာဒုက္ခသည်ပေါင်း1,000လောက်ရှိပါတယ်အများစုကတော့ပြီးခဲ့တဲ့ဩဂုတ်လတုန်းကမြန်မာနိုင်ငံကနေရောက်လာခဲ့ကြတာပါဒုက္ခသည်တွေအနေနဲ့အခြေချနေထိုင်ဖို့တားမြစ်ခံထားရပြီးဘဝရှင်တန်ရေးဟာနိုင်ငံတကာရဲ့အကူအညီတွေကလွဲပြီးတော့ဘာမှမရှိပဲဖြစ်နေတယ်လို့ IOM ဖွဲ့ကပြောပါတယ်ဒုက္ခသည်စခန်းတွင်းမှာအလုတ်ကင်ခွင်လန်းကလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်ဒီလိုအခြေအနေတွေကလူကုန်ကူးသူတွေအတွက်အကွက်ကောင်းတွေကိုဖန်တီးပေးနေတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခုတော့တရုတ်နိုင်ငံဘက်ကအခြေအနေကိုဆက်အောင်ပါတရုတ်ရဲ့လူခွင့်ရေးမှတ်တမ်းတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှပုံမှန်သုံးသပ်ဖို့သတင်းပတ်အနေနဲ့လူမှာပဲနိုင်ငံရဲ့အနောက်ပိုင်းရှင်ကျန်းဒေသကမွတ်စလင်တွေကိုအစုလိုက်အပြုံလိုက်ထိမ့်သိမ်းပြီးတော့ပုံစံတွင်ဆောင်ရွက်နေတာတွေရှိတဲ့အကြောင်းတရုတ်ခေါင်းဆောင်ဘက်ကထုတ်ဖော်ပြောဆိုလာပါတယ်တရုတ်နိုင်ငံပိုင်သတင်းနေအဒီတာအဘော်ရီနောက်ပြီးတော့ရှင်ကျန်းထိပ်တန်းတာဝန်ရှိသူတွေကတော့ဒီစခန်းတွေကအသက်မွေးဝမ်းကြောင်းပညာသင်ကြားရေးစခန်းတွေဖြစ်တယ်လို့ပြောဆိုပါတယ် VOA သတင်းတောက်ဘီလ်အိုက်ဘေကျင်းကနေပြပို့ထားတဲ့သတင်းကိုမတ်တိန်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကလူနည်းစုမွတ်စလင်တွေကိုထိမ့်သိမ်းရေးစခန်းတွေမှာထိမ့်သိမ်းတဲ့ဆောင်ရွက်ချက်ကဘာသာရေးအစွန်းရောက်မှုမပြတ်နှံ့အောင်နောက်အကျန်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတားဆီးနိုင်အောင်လုပ်ရတာလို့ရှင်ကျန်းအုပ်ချုပ်ရေးအဖွဲ့အကြီးအကဲရှုရတ်ဇာကီယာကပြောဆိုလိုက်ပါတယ်အလို့အကန့်အတွက်လိုအပ်တဲ့အရေးချင်းနဲ့ဘာသာစကားကိုလေ့ကျင့်သင်ကြားပေးဖို့ကိုလည်းဒီစခန်းနေဖွင့်ရတာလို့ပြောဆိုပါတယ်ဒီလိုထိမ့်သိမ်းရေးစခန်းတွေမရှိပါဘူးလို့လာပေါင်းများစွာတရုတ်ဘက်ကညှင်းဆိုပြောကြားခဲ့ပြီးတဲ့နောက်စခန်းတွေရှိနေတဲ့အကြောင်းပြောဆိုထားတဲ့ဗီဒီယိုတစ်ခုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီစခန်းတွေကို2019ခုနှစ်အေပြီလကစခဲ့တာလို့လည်းတုံသက်သူတို့ကပြောပါတယ်။ကုလသမဂ္ဂရဲ့လူမျိုးဘာသာအပေါ်အခြေခံနဲ့ခွဲခြားဆက်ဆံမှုအလုံးအမြင့်ဖြုတ်တိုက်ဖြစ်ရေးညီလာခံနဲ့ကြုံလာချိန်မှာပဲတရုတ်ဘက်ကဒီစခန်းတွေရှိနေတယ်ဆိုတာကိုဝန်ခံခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဘက်ကဒီလောက်အချင်းယူဆောင်ဆိုင်ခဲ့တဲ့အပေါ်အော်စတြေးလျနိုင်ငံလက်ထရုပ်တက္ကသိုလ်ကရှင်ကျန်းအရေးကျွမ်းကျင်သူ James Labol ကအခုလိုပြောပါတယ
် I can't but help think it's to try to avert further embarrassment
တေချာတော့မပြောနိုင်ပါဘူးဒါပေမဲ့ကုလသမဂ္ဂမှာကမ္ဘာရေးရအကြက်တဲတစ်ခုဖြစ်လာမဲ့အရေးကိုရှောင်ရှားနိုင်ဖို့လှုပ်လိုက်တယ်လို့ထင်ပါတယ်သိတဲ့အတိုင်းပဲတရုတ်နဲ့ American ဆက်ဆံရေးကမကောင်းလှပါဘူး American မဟုတ်တဲ့တခြားနိုင်ငံတွေရဲ့ဝေဖန်မှုတချို့ကိုတုံ့ပြန်ဖို့လိုတယ်လို့တရုတ်ဘက်ကယူဆခဲ့တယ်လို့ပဲကျွန်တော်ကတော့ထင်ပါတယ
်တရုတ်အစိုးရဘက်ကအခုလိုရှင်းလင်းပြောဆိုနေပေမဲ့လို့လည်းမရှင်းလင်းမှုတွေရှိနေပါသေးတယ်လူကြီးဘလောက်ထိမ့်သိမ်းထားတယ်လဲဆိုတာလည်းမသိရပါဘူးဝေဖန်သူတွေအခွင့်အရေးလှုပ်ရှားသူတွေကတော့လူတန်းကျော်လောက်စခန်းသွင်းထားတယ်လို့ခန့်မှန်းထားပါတယ် လေ့ကျင့်ရေးကဘလောက်ကြာမလဲဒါမှမဟုတ်လေအစိုးရပြောသလိုလူတွေကကိုယ်သဘောနဲ့ကိုယ်စက္ကန့်တွေကိုလာကြသလားဆိုတာတွေကလည်းဘာမှရှင်းရှင်းလင်းလင်းမရှိပါဘူးဂျာမနီအခြေစိုက်ကမ္ဘာဟွေကာကွန်ဂရက်ရဲ့ပြောခွင့်ရဒဲဇတ်ရာဇစ်ကတော့ဒီစက္ကန့်တွေကိုအဆုံးသတ်ဖို့လွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့တောင်းဆိုပါတယ်
那么中国已经是成功的呢绑架了这个联合国的这个人权理事会而且呢利用那些专制
CYA 就 CYA 呢天秋他啦但是没有呢颇为难言的家对快的手臂比如漏他啦吧对他啦个古拉德姆嘎哈比内秋切的第二五上的颇为难言的家为德波拉贵表比天秋看的亚啦吧
古拉德姆嘎陆坤业刚西吗တရုတ်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးသုံးသပ်မှုကဒီထိမ့်သိမ်းရေးစခန်းတွေဖျက်သိမ်းရေးအထိဖိအားပေးနိုင်မလားဆိုတာကတော့မသိကြပါဘူးကုလသမဂ္ဂလူခွင့်ရေးကောင်စီမှတရုတ်ရဲ့လူခွင့်ရေးနဲ့ပတ်သက်လို့ပုံမှန်သုံးသပ်မှုကတော့လာမယ့်နိုဝင်ဘာလ6ရက်နေ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာပြုလုပ်မှာဖြစ်ပါတယ်ရှင
်မတ်တင်ကြီးချက်ဖြစ်ပါတယ်ခင်ဗျာတော်ရရှိမြခင်ဗျာကုလသမဂ္ဂကနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာလူဦးရေဆိုင်ရာအစီရင်ခံစာအရကမ္ဘာတစ်ဝှမ်းလုံးမှာသားသမီးအယူနည်းတဲ့မိသားစုတွေများလာနေတာကိုတွေ့နေရပါတယ်။သားသမီးရေအတွက်အ ਨੇ များဟာသားဆက်ချအခွင့်အရေးနဲ့ကလေးပညောက်ယူဖို့ဆန္ဒရှိတယ်ဆိုတဲ့ဆုံးဖြတ်နိုင်တဲ့အခြေအနေတွေနဲ့ဆက်ဆက်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဇာရှလင်းပေးပို့ထားတဲ့သတင်းဆောင်မကိုနန်းလောင်ကတင်ပြပါလိမ့်မယ်ခင်ဗျာ။
ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကလူတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေထက်သားသမီးအယူနည်းကြတာကိုကုလသမဂ္ဂကတွေ့ရှိခဲ့ပါတယ်။ရေပုံရပြောရရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကအမျိုးသမီးတွေဟာသားဆက်ချရေးနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုတွေခင်မီတရီသားစီတွေနဲ့တင့်တော်တဲ့လိမ္မိုင်းဆိုင်ရာပညာပေးမှုတွေမရနိုင်တာကြောင့်ဖြစ်ပါတယ်။အစိုးရရဲ့ပြဋ္ဌာန်းချက်တွေကြောင့်ဖြစ်စေလိုအပ်တဲ့ရင်းမြစ်တွေမရနိုင်တာကြောင့်ဖြစ်စေသားဆက်ချအခွင့်အရေးတွေကန့်သက်ခံထားတဲ့ဒေသမှာနေထိုင်ကြသူတွေအဖို့ကိုမိသားစုမှာကလေးပင်တယောက်ယူမလဲဆိုပြီးရွေးချယ်နိုင်ခြင်းမရှိကြဘူးလို့ဂျနီဗာမြို့အခြေစိုက်လူဦးရေဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNFP ရဲ့ညွှန်ကြားရေးမှူးမော်နီကာဖဲရိုကပြောပါတယ
် Many sub-Saharan African countries for example have fertility rates of 4 or more births per women
Africa တောင်ပိုင်းဆရာလွင့်ပြင်းနိုင်ငံအတော်များများမှာဆိုရင်အမျိုးသမီးတယောက်မှာကလေးလေးယောက်ထက်မနည်းမွေးကြပါတယ်ကမ္ဘာတစ်ဖက်ချမ်းမှာရှိတဲ့အရှေ့အာရှနဲ့ဥရောပနိုင်ငံတချို့ကအမျိုးသမီးတယောက်မှာဆိုရင်တော့ကလေးနှစ်ယောက်လောက်ပဲမွေးကြတာပါအဲ့ဒီအမျိုးသမီးတွေအားလုံးဟာသားဆက်ချဆိုင်ရာအခွင့်အရေးတွေအပြည့်အဝမရကြပါဘူး
ကမ္ဘာလူဦးရေဟာလက်ရှိမှာ9ဘီလီယံကျော်ရှိနေပြီး2050ခုနှစ်အရောက်မှာ 2.5 ဘီလီယံအထိတိုးလာမယ်လို့ခန့်မှန်းထားတဲ့အတွက်စုစုပေါင်း10ဘီလီယံနီးပါးဖြစ်သွားပါလိမ့်မယ်။အဲဒီလိုတိုးလာမယ့်အရေးအတွက်ထဲမှာအာဖရိကတောင်ပိုင်းဆာဟာရာလွင့်ပြင်နိုင်ငံကလူဦးရေတစ်ဝက်ကျော်ထိပေါင်းဝင်မယ်လို့ခန့်မှန်းရကြောင်း UNFP ရဲ့ညွှန်ကြားရေးမှူးမော်နီကာဖဲရိုကပြောပါတယ်။အာဖရိကတိုက်ကအမျိုးသမီးတွေအဖို့ကလေးပင်တစ်ယောက်ပဲမွေးမယ်ဆိုပြီးဆုံးဖြတ်နိုင်ဖို့အတွက်တရားရင်းတဲ့လူမှုရေးဆိုင်ရာကန့်သက်တာမြင့်ချက်အတော်များများကိုရင်ဆိုင်ကျော်လွှားရလိမ့်မယ်လို့ဖဲရိုက BOA ကိုပြောပါတယ်
။ Women may not have the access to medical services may not have the
ကျွန်မတို့စောင့်ရှောက်မှုတွေကိုအမျိုးသမီးတွေရချင်မှရပါမယ်။ရည်သွေးငယ်စောင့်ရှောက်ရေးဝန်ဆောင်မှုတွေလည်းရချင်မှရမယ်။ကိုယ့်ရဲ့မိသားစုစီမံရေးအတွက်အစဉ်သင့်ပြင်ဆင်ဖို့ဒါမှမဟုတ်လဲအဲ့ဒီလိုပြင်ဆင်နိုင်ဖို့အတွက်လူမှုရေးအထောက်ပံ့တွေနဲ့စေယုံစေကန်းလိုအဖွဲ့အစည်းအသင်းပြင်းတွေရဲ့ဝန်ဆောင်မှုအားလုံးလည်းရချင်မှရမှာပ
ါမိသားစုစီမံကိန်းနဲ့ပတ်သက်လို့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ဆိုတာကိုလက်တွေ့အကောင်အထည်ဖော်ပြဆိုရင်ခင်မီတရီသားစီရီပိုကောင်းမွန်တဲ့ကျန်းမာရေးအသိပညာပေးတဲ့အပါအဝင်လူတိုင်းရနိုင်တဲ့သားဆက်ချကျန်းမာရေးစောင့်ရှောက်မှုမျိုးဖြစ်လာအောင်နိုင်ငံအားလုံးလှုပ်ဆောင်ကြဖို့အစည်းအဝေးမှာတိုက်တွန်းထားပါတယ်ဒါအပြင်ဘယ်အချိန်မှကလေးယူမယ်ဘလောက်ချာပြီးမှကလေးမွေးမယ်ဆိုတော့အမျိုးသမီးတွေရဲ့အခွင့်အရေးကိုလည်းအမျိုးသားတွေဘက်ကလေးစားပေးဖို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်ရှင်
။နားလောင်ပြောပြသွားတာဖြစ်ပါလေခင်ဗျာ။ VOA American တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်လေးကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့စာသားနဲ့လည်းပြန်လည်ပြီးတော့ဖတ်ရှုနိုင်ပါတယ်။မကြခင်မှာနားဆင်ရမယ့်ဒုတိယပိုင်း나이ဘွက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်နိုင်ပါတယ် VOA ရဲ့အစီအစဉ်တွေပေါ်ဝေဖန်အကြံပြုလိုတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်နေစေအတန်လိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ကျွန်မတို့နဲ့လေလို့မမောင်းနိုင်နဲ့ဒါမှမဟုတ်အိမ်နိုင်နေအေးပြက်နေလို့မမောင်းနိုင်တဲ့အခြေအနေမျိုးတော့တကယ်တော့မမောင်းမယ်နဲ့တခြားလူတွေရောမောင်းတာတော့ကောင်းလို့မဟုတ်ဘူးနော်တို့တော့လည်းပဲ
ဒါကတော့တနေ့တစ်နေ့ပုံများလာနေတဲ့အဝေးပြေးအမြန်လမ်းပေါ်ကရင်တိုက်မှုနဲ့တိဆုံဒဏ်ရာမှုတွေကိုကာကွယ်ရေးဆွေးနွေးတင်ပြထားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒါနဲ့တူမနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့နေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသတင်းတောက်တွေရဲ့တင်ဆက်တဲ့သတင်းလွှာတွေကိုလည်းနားဆင်ကြပါလိမ့်မယ်ကူတော့အဲ့ဒါတွေထုတ်လိမ့်မယ်ပြီးခင်မှာသတင်းလွှာနောက်ထပ်တစ်ပုတ်ကြားပါဦးမယ်ရန်ကုန်တိုင်းတွင်တင်းမြို့နယ်အတွင်းဘောင်းတော်ကျုပ်သာသနာနယ်ထဲမှာဒါဇင်နဲ့ချီတဲ့မူတွေထားရှိတဲ့ဖျားကိုမူဖျားဘူးတွေလာပြီးတော့အဋ္ဌံဝင်နေကြပါတယ်ဗုဒ္ဓဖျားကျောင်းဆောင်ကျမ်းပြပေါ်မှာအမိုးကာရီပေါ်မှာမူတွေနဲ့ဖျားကအဋ္ဌံအောင်တယ်လို့ကိုးကွယ်သူတွေကယုံကြည်နေကြတာပါ AFP ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရန်ကုန်တိုင်းတွင်တင်းမြို့နယ်ကံဖက်ရွာပေါင်းတော်ကျုပ်သာသနာနေမြေကအိမြကံတာကံပေါ်အေးစီတီမှာစပတ်အုံးမွေတွေစပတ်ကြီးမွေတွေကဖျားဆောင်ထဲမှာလွတ်လွတ်လပ်လပ်သွားလာနေကြတာပါဖျားတကူတော်ကြောင့်မွေတွေရောက်လာတာလို့လည်းယုံကြည်ထားကြပါတယ်ဖျားဆောင်ထဲမှာတော့တစ်ပင်ပပတ်လေမှာဗုဒ္ဓဖျားရုပ်ထုတွေထားရှိထားပြီးအမိုးပေါ်မှာထုတ်တန်းမှာပြင်းပေါက်တွေကျန်းပြင်တွေပေါ်မှာမွေတွေကလာပြီးတော့ဆူတောင်းနေကြသူတွေကိုကြည်နေကြတာပါဆူတောင်းပြည့်တယ်လို့ယုံကြလို့မွေဖျားကိုလာကြတာလို့သီလရှင်ဆရာကြီးဒေါ်ဆန္ဒသီရိကပြောပါတယ်။ဖျားလာဖူးတဲ့ဒေါက်ခင်မလွင်ကတော့မွေတွေကိုကြောက်တယ်လို့ပြောပါတယ်
။ကောင်းကြီးကကြောက်လဲကြောက်တာပေါ့။မမြင်ဘူးလို့ပြောတာပေါ့
။မွေကြီးတွေကသစ်ကိုင်းတွေပေါ်မှာရှောက်သွားနေပြီးဖျားဘူးလာသူတွေကိုငုံကြည့်နေကြပါတယ်။တချို့မွေကြီးတွေဆိုရင်2မီတာ3မီတာလောက်ထိရှိပါတယ်။ဖျားကတကူးကြည့်လို့မွေးကြီးတွေရှိနေတာလို့ယုံကြည်ထားကြပြီးဒေသခံတွေကတော့ဓာစင်းနဲ့ချီတဲ့စပတ်အုံးတွေစပတ်ကြီးမွေတွေရှိနေတာကိုသဘောကျကြပါတယ်။အသက်45နှစ်အရွယ်ကိုဝင်းမြင့်ကတော့ဘောင်းတော်ကျုပ်သာသနာနယ်ကိုငငယ်ကလေးကနေအခုထိလာပြီးတော့ဆူတောင်းနေသူပါ
။ကျွန်တော်တို့ကငငယ်လေးတွေကဒီကျန်းကတော့ရောက်ပါလေ။ခုနောက်ပိုင်းကြည့်တဲ့အခါကျတော့ဒီပွဲလေးပိုင်းလာလူတဲ့အခါကျတော့သူကဆူတောင်းပြည့်တာပေါ့။
အသက်30အရွယ်ကိုနေမျိုးသူကတော့သူတွေ့တဲ့မွေတွေကိုမတက်ဖဲဖះချောင်းကိုလာပုတ်လိုက်တာကုသိုလ်ရတယ်လို့ယုံကြည်ထားပါတယ်
။တရဝါတကောင်ကိုကျွန်တော်တက်လိုက်လို့ရလာမယ့်အာဟုတို့ကျွန်တော်မယူပဲကုသိုလ်ယူပြီးတော့ကျွန်တော်တို့ပဲတို့စားကန်စားတာအဆင်ပြေတယ်လို့ပဲတက်စစ်တယ်မှာတတ်မှတ်တယ်ပေါ့နော်။တွေ့လည်းတွေ့ရှိတယ်အဲ့လိုလေ
းရန်ကုန်မြို့ရဲကနေတိတ်ပြီးမဝေးလာတဲ့ဘောင်းတော်ကျုပ်သာသနာနယ်ကိုတချို့ကအဋိဌံလာပြုသူတွေရှိသလိုတချို့ကလည်းမွေတွေရှိလို့ထူးထူးဆန်းဆန်းလာကြည့်ကြတာပါတချို့ဖျားဘူးလာသူတွေကတော့မွေတွေကိုကင်ကြည့်ကြပါတယ်နိုင်ငံတော်ကဖျားစီတီတချို့မှလည်းမွေကြီးတွေထားရှိမွေးမြူထားပြီးဖျားဖူးသူတွေနဲ့စီကားလေးရှိပါတယ်ရှင
်မတ်တကြီးထိုက်ပြောပြတော့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ပါအမေရိကန်အီဂျီယန်အတုံးနှုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg က ပြည်내ပြည်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပြည်내ပြည်မှာမျောနေတဲ့ရေခဲတုံးရဲ့ချိတ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပြည်내ပြည်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပြည်내ကူးသင်းမောတွေတွေ့အန်ဒီရပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တိုင်းနစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္လန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီးတိုက်တန်နစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကတလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနှိမ့်နေတဲ့အပိုင်းကအစာပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအရာမှပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကဝေးပြေးလမ်းတစ်မှာရင်တိုက်မှုနဲ့တိုက်ဆုံတရားရမှုတွေတစ်နေ့တစ်နေ့ပိုများလာနေတယ်လို့အရေးပေါ်အထူးကူတွေကသတိပေးနေကြပါတယ်ဘလို့ကြောင့်ရင်မတော်တဆတိုက်ခိုက်တိုက်ဆုံမှုတွေဖြစ်များလာပြီးတော့ဘလို့ကာကွယ်သင့်ပါသလဲဒီကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အဝေးပြေးအမြန်လမ်းမပေါ်ကရင်မတော်တဆထိခိုက်တိုက်ဆုံမှုအပိုင်းတစ်ဖြစ်ဒီတစ်ပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ရေးပေါ်အထူးကဆရာဝန်ကြီးပါမောက္ခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းမှာဒီရေမတော်တဆထိခိုက်တိုက်ဆုံမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းမကြီးမြန်လမ်းမကြီးကတန်းတိလို့ခေါ်တာပေါ့နော်အဲ့ဒီမြန်လမ်းမကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေပေါ့တိုက်ဆုံမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နေ့နဲ့တစ်နေ့နဲ့ညမြလာတာကိုတွေ့ရတယ်။သူကအမြန်လမ်းစားဖွင့်တဲ့အချိန်က2009ခုနှစ်။2009ခုနှစ်ကလေးကနေပြီးတော့အခုအချိန်ကြီးလူပေါင်း650လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံပြီးပြီဖြစ်တယ်။နောက်ပြီးတော့လူပေါင်း4000လောက်နဲ့ပဲတိကျတဲ့ရရှိထားခဲ့တဲ့ဆိုတဲ့အခါကျတော့လူရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါတယ်။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတယ်။တည်ဆုံတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့150ကျားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့လုံးအန်ရကြီးတဲ့အခြေအနေရှိတ
ာဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမချသေးခင်ကပဲဒီဖျားဖူးရင်ဟိုပေါ့နော်ဟိုပြက်လို့ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
ကျွန်တော်ဒီခုလုံးလုံးစဲအမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်တယ်။နောက်တစ်ခုကကျတော့လမ်းရဲ့အနေထားပေါ့။နောက်တစ်ခုကကျတော့ရင်မောင်းနေတဲ့ကျွမ်းကျင်မှုပေါ့။နောက်တစ်ခုကကျတော့ရင်စည်းကမ်းလမ်းစည်းကမ်းလိုက်ပေါ့။ ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုင်းမှုတွေကတကြခဏဆိုလိုဖြစ်တဲ့အခါမှာသူရေဆယ်ယောက်ရဲ့အထက်ဉာဏ်လက်ပေါ်မှာပြေဆိုရင်ရေးကြည့်တဲ့မူခင်အကြီးစားဒီလိုတက်မှာသူတိတော့ဘတ်နဲ့လူအများကြီးပါတဲ့ငငယ်တွေဖြစ်လို့ရှိတာပေါ့နော်ဉာဏ်လက်ပေါ်မှာဖြစ်နေကြတာရှိတဲ့ရင်းနေထဲမှာတော့အများကြီးလိုက်ထရက်ခေါ်တာပေါ့ကျွန်တော်တို့ရှိပါတော့လေလိုက်ထရက်ဆိုတာကကျတော့ပစ်ကပ်ကားတွေပေါ်မှာဖျားဘူးရင်းနေနေတဲ့လူတွေအများကြီး20 30အနည်းဆုံးပါတဲ့ကားတွေများအပြည့်အဲ့ဒီရရှိလို့ရှိတယ်ဒီရမျိုးတော့ပုံကားကားသေးတွေပေါ့ SUV တို့ SUV တို့ပါလို့ဒီလိုကားမျိုးတွေအများကြီးဖြစ်နေရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်ခီးတဲ့တင်ကားတွေဒီမခီးတဲ့တင်ကားတွေဖြစ်ရင်တော့ဒေဆုံးမှုအန္တရာယ်ပိုပြီးတော့များတာနော်မကြာခဏလည်းဖြစ်တော့ဖြစ်နေရှိပါတယ်ကျွန်တော်ကိုယ်တိုင်လုပေးခဲ့ရတဲ့ accident ဆိုရင်2014တော့ဆိုရာဇာမင်းပေါ့ဒါတော့ဖြစ်နေရှာရှာပဲ14ယောက်ခါတဲ့ဒေဆုံးခဲ့တဲ့ဥစ္စာရှိတယ်နောက်တစ်ခါကျတော့တခြားဒီနေရာတွေအများကြီးဖြစ်တဲ့အခါမှာတချို့မှာ7ယောက်တည်တယ်တချို့မှာကျင်းမီးလောင်လို့ပဲ9ယောက်တခါတည်ခဲ့ဘူးလေ
ဟုတ်ကဲ့ဆရာကြီးဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ်ဆရာ speed ပေါ်အဲ့ဒါနဲ့ပတ်သက်လို့ရောဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရန်ကုန်ဘန်းကားကြီးမြန်လန်းရဲ့ speed ကတစ်နာရီကိုလိုမီတာ100နှုတ်မပေးတာခုနကလေ light truck ခေါ်တဲ့တစ်ကက်ကားကြီးတည်းကကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့ကားတွေကလည်းအဖြစ်တွေဆိုတဲ့အခါကျတော့အများအပြားလူတွေကမောင်းနေရင်းနဲ့ကိုရဲ့မိုင်းနှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြ။ဒီမောင်းနေရလေဒီမြန်လန်းနဲ့မောင်းနေကြမဟုတ်တာလဲပါတာ။ဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းမိတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ကောင်ရာသီဥတုအခြေအနေကြောင့်တော့ကောင်ဘေးကပတ်ဝန်းကျင်မှာတိုင်ကျဖြတ်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိရစ္ဆာန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break အုံးမိပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်။အဲ့လိုဆိုတော့မိုင်းနှုံးနဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့မိုင်းနှုံးကိုမောင်းရင်တော့ကျွန်တော်တို့ရောတခြားဘဝပြေးမောင်းနေတဲ့လူတွေအကုန်လုံးသိပါတယ်အဲ့ဒီမိုင်းနှုံးတိုင်းမောင်းရင်အနေရတော့နေရောနေပါမခီးရတော့သူကညာပြင်းညာကျင်တော့တင်းတင်းရင်းနဲ့ဖြစ်သွားကြကြပါနောက်တစ်ခုကတော့ဒီရန်လေဖြစ်တယ်ဆိုရင်ရင်မောင်းရဲ့အခြေအနေဦးမင်းအများပြင်းကိုမောင်းနေကြတာမဟုတ်တာညာပြင်းဖြစ်တယ်အဲ့ဒါကျတော့ကားရဲ့အခြေအနေတွေလည်းမသိထိတ်ချုပ်မှုလည်းခက်ဒီ speed ညာလာတဲ့ညာမောင်းနေကြတာမဟုတ်တာရယ်ကားရဲ့ချက်ခိုင်မှုရယ်တာယာရဲ့ချက်ခိုင်မှုရယ်ဒီလိုအခြေအနေမျိုးတွေပြန်ရတယ်ညအန်ဒီရပို့ပြီးတော့များလာပါတော့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလဲ
ဒီရင်ပြိကိမှုအန်ဒီရဖြစ်တဲ့နေရာမျိုးကြည့်ရင်လည်းပဲဒီတခွေ့မှာဖြစ်တဲ့ဆိုရင်ဒီခွေ့မှာမကြာခဏလို့ဆိုလို့ဖြစ်ခဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများဖြစ်ပါနေတယ်ဆိုမှရှိတယ်ချွနေရာတွေဆိုရင်လမ်းရဲ့အခွေ့အခေါက်လောက်ထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချောတာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာအကြကနာဆိုဒီမိုင်းတိုင်းမှာပဲတစ်ခါ3လ4ခါအဲ့လိုဖြစ်လေဖြစ်တာရှိတော့ဒါရီပြပြရမယ်တဘောပေါ့နော်ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျာလမ်းရဲ့ three way map ခါနေလေ three way map သားတွေမှာဝေးရှိတယ်အချိန်လျှော့မောင်းပါလို့ပြောတယ်ပေါ့နော်ပြောတယ်မဲ့ကျွန်တော်တို့အဲ့ဒီ guide ကို engineering ကြီးကတကယ်တော့တချို့သောနေရာတွေမှာဟိုအရန်အန်ဂျယ်ချိုးတာများနေရင်သိသိကြကြဖြောင်းသွားအောင်လုပ်ဖို့တင်တာမျိုးတစ်ခါပြကြရင်ကျွန်တော်တို့ကဟိုလမ်းချော်သည်ဆိုတဲ့ sign book ကိုရေးထားတယ်။တကယ်တော့လမ်းချော်သည်မချော်အောင်ပြင်နေချင်တာ။ပြုတ်တော့ပြင်လိုက်ရတယ်နဲ့ချော်တယ်ချော်တယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလိုနောက်ကားတွေကလည်းခဏခဏဖြစ်နေတယ်။နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားတဲ့အိနီယာဒီရင်တိုင်းမှုအများဆုံးဖြစ်သောနေရာဖြစ်သည်ဆိုတဲ့ sign book တွေရှိတယ်။ရင်တိုင်းမှုအများဆုံးဖြစ်သည်ဆိုတဲ့ sign book ရှိပေမဲ့အိနီယာရုပ် design တွေအပြောက်မလို့အောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်။အနေရပေးတဲ့ဆိုင်ဘုတ်တွေကိုတတ်ထားရုံဒီမကပဲကျွန်တော်တို့ကျင်ပြနေတာအနေရဖြစ်စေတဲ့အကြောင်းရင်းကိုရှာပြီးတဲ့ engineering တက်ပြများနဲ့ကျွန်တော်တို့အဲ့ node design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အကြိမ်ရေတွေကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကတကယ်ချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းနေတဲ့ကားမဟုတ်တဲ့ကျွန်တော်တို့ရဲ့တူတူကမှအဲ့ဒါတွေ့တာနောက်တစ်ခုကကျတော့ရင်မောင်းနေကပြန်ပန်းပြီးတော့နောက်တစ်ခါကျတော့ဟိုဘောအိတ်ငိုက်သွားတာပေါ့နော်အိတ်ငိုက်လို့ဖြစ်တဲ့ဥစ္စာဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလမ်းမှာသူအဖြစ်များတယ်။ခီးကဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ဆက်မောင်းတဲ့ဒီလိုဟာမျိုးတွေနောက်တစ်ခါကျတော့ပြဖို့ပြန်ပန်းလွှမ်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်တွေမှာတော့ accident ပေါ်ဖြစ်တာပိုပြက်။တကယ်ပြန်ပန်းလွှမ်းနေလို့မမောင်းနိုင်တဲ့ဒါမှမဟုတ်အိတ်ငိုက်နေအေးပြက်နေလို့မမောင်းနိုင်တဲ့အချိန်တွေမျိုးတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းလို့မို့ပေါ့နော်။သို့တော်လည်းပဲအဲ့ဒီလိုမောင်းနေတဲ့အချိန်မှာနားဖို့တက်တကယ်တော့ညာပြေတော့ထုံးတယ်လည်းမဟာဝေးပေါ်မှာမိုင်50ကျော်မောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေအဲ့လိုဆိုတော့မိုင်50ကျော်လောက်မောင်းပြီးရ
Okay, Jesus may be my dear.
ဘတ်စင်ကျမကြီးကနာကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့တိုင်းရင်းသတင်းလောအစီအစဉ်ကိုလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနိုင်ငံနယ်စပ်မူဆယ်မြို့မှာဈေးကော်မတီရုံတည်ဆောက်ထားတာကိုတရုတ်လက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်တားမြစ်ခဲ့ပါတယ်ကျလွန်တော်မူသွားတဲ့မြန်ကြီးငူဆရာတော်ဥတုစနရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်ခံရမှုတွေများလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနိုင်ငံနယ်စပ်မြင့်အတွင်မူဆယ်မြို့နယ်မြန်မာဖက်ချန်းနေစင်ပြူဈေးကော်မတီရုံတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။အောက်တိုဘာလမနက်ဖက်မှာတရုတ်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမန်ဤအရာတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအောက်ကာကပြောပါတယ်။နိုင်ငံနယ်စပ်မြင့်အတွင်မြန်မာဖက်ကအဆောက်အဦတွေခိုင်မာဆောက်လုပ်နေတဲ့အပေါ်တရုတ်ဒေသခံအာဏာပိုင်ဘက်ကတားမြစ်တာဖြစ်တယ်လို့ဒေသခံတဦးကပြောပါရယ်လောလောဆယ်မြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီအဆောက်အုံဆောက်လုပ်နေတဲ့လုပ်ငန်းကိုရယီရက်ဆိုင်ထားခဲ့ပါရယ
် NCA လက်မှတ်မရေးဆုံးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကပြောပါရယ်အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာ KIA တိုင်းရင်းရှိဒေသကုတ်ခိုင်မြို့နယ်ဘက်မှာသံမတော်လှုပ်ရှားစစ်ကြောင်းနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်သိကြမှုအခြေအနေတွေကိုတော့အသေးမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းပမော်မြို့နယ်စင်ပူမြို့နယ်ခွဲခေါင်မေရွာဘက်မှာ KIA သမာရှိတိုင်းရင်းငန်းနဲ့သံမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်စဉ်တွင်ဒေသခံခြေရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေရပါတယ်
ပြန်လွန်တော်မူသွားပြီဖြစ်တဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA အဖွဲ့ကိုဥဆောင်လမ်းညွန်ခဲ့သူစံကာတော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကျရင်တကြွရွားမှာဖြစ်ပါတယ်။ဆရာတော်ဦးသူစနိုက်ဟာအခုလ23ရက်နေ့ကဗန်ကောက်မြို့မှာပြန်လွန်တော်မူခဲ့တာဖြစ်ပြီးပြန်လွန်တော်မူပြီးညတွင်ချင်းမှာပဲကျန်ရှိတဲ့ရုပ်ကလပ်ကိုပြန်လည်ပင့်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်ကြီးငူဆရာတော်ဦးသူစနတ်ဟာလွန်ခဲ့တဲ့1994ခုနှစ်က KNU ကရင်အမျိုးသားစည်းရုံးကနေခွဲထွက်တဲ့ DKPA ကိုဖက်စည်းလိုက်တာဖြစ်တယ်လို့လက်ရှိမြန်ကြီးငူစစ်ဘေးရှောင်စခန်းကစစ်ဘေးရှောင်အယောက် 9,000 ကျော်အတွက်လဲအမြဲတမ်းကူညီပေးနေတဲ့ဆရာတော်တပါးဖြစ်ပါတယ်
တနင်္လာနေ့တိုင်းဒေသကြီးရေပြူမြို့နယ်လက်စကန်းကျေးရွာနေကြောင်ရှာခွင်းမှာဥယင်ချာလုတ်ကန်နေသူ၃ဦးကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တွေကနေအောက်တိုဘာလ၁၀ရက်နေ့မှာရင်နိုင်ခဲ့တဲ့အတွက်တန်ရာတိတိရရှိခဲ့တယ်လို့အလဲစကန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်။အရက်နိုင်ခံရသူတွေကတော့အလဲစကန်းရွာသားနိုင်အလင်းနိုင်စိုးဝင်းနဲ့ဟန်ကန်ရွာသားနိုင်လင်းတို့ဖြစ်ပြီးဒီဖြစ်စဉ်အတွက်သဝဲမြို့မှာရှိတဲ့လှုပ်သွားမတွေထံကြောင်ကြားထားတယ်လို့သူကပြောပါတယ်။အဲ့ဒီကြောင်ချာကွဲမှာနှစ်စင်ကြီးလှဲ့လေကောက်ခံနေတဲ့ KNU ဖွဲ့နဲ့ဒေသခြေဆိုင်မွန်မြစ်တပ်လေတပ်ဖွဲ့တို့အောက်တိုဘာလ6ရက်နေ့ကထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းရွာသားတွေကိုရက်နှိုက်တာဖြစ်ပြီးနှစ်စင်ကြီးမပေးတဲ့ခြံတွေအလုံးမဆွဲဖို့ KNU ကပြိတ်ပင်ထားကြောင်းခြံသမားတွေကပြောပါတယ်။ဒီပြစ်စင်ကိုမေးမြန်းဖို့အတွက် KNU ဘက်ကဆွတ်တယ်လို့မရခဲ့ပါဘူး။နေမြေဒေသညင်းပွားစရာဖြစ်နေတဲ့ရေပြည်မြို့နယ်ဒေသမှာမွန်မြစ်တပ်လေတပ်ဖွဲ့ဝင်တွေနဲ့ KNU တပ်ဖွဲ့ဝင်တို့ကြားယမန်နေ့မှာ၄ချိန်တက်မနဲ့ပစ်ခတ်ထိတွေ့မှုဖြစ်ပွားခဲ့ပါတယ်။
ချင်းပြည်နယ်ထန်တလန်းမြို့မှာဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့အစီအစဉ်ကိုဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ယာယီရပ်ဆိုင်းထားလိုက်ပြီလို့ထန်တလန်းမြို့စီပင်ကော်မတီအဖွဲ့ယာယီဥက္ကရာဦးငူဟာရမ်ကပြောပါရယ်ထန်တလန်းမြို့အရက်ဖက်အဖွဲ့စည်းနဲ့ចောင်းသားလူငယ်အဖွဲ့စည်း၄ဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့ကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အောက်တိုဘာလ15ရက်နေ့ကစာနာဖော်ထုတ်ဖို့ပြင်ဆင်ခဲ့ကြပေမဲ့စီပင်ကော်မတီအဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့ကိစ္စကိုယာယီရက်ဆိုင်လိုက်တာကြောင့်ဆန္ဒပြမဲ့အစီအစဉ်ကိုရက်ဆိုင်လိုက်ကြပါရယ်။
Tamblong Tapwati and Eliga, Nala Nibaja, Pansi Taran, Nankamu do Namu Hongo, Yapan Shami Tamro, SSPB, SSEGAN at the same. Mitazu Lego, Pianle Ananda Kanatia, SSPB, SSE Tanajo Wanheimer, Pilokevare, Audubala Sakonia Nima, Pilokerawa, Akanama Tayak to Susupo Nayajo Shibiro, Nankangani Layak Juzu, Mitazu in Sadu Tango, Pianle Api Lita Chebare. Namu Hugo, Lenaga, Tanda Poriga, Pigre Ogula Sakonia Niga, Tumaya Nainti, Winyak Panzi Kevare, UWSC, Watapo Usanga, FENCCO, Pidansu Nanga Yusuni Nina Yi Komodigani, Jawin Nina Pichaya, Namu Hu, Pianula Dale Pibare.
Aku the Dinuari goes selecting Set Piduamaba. Shambine Dream Pika Taikamu yesterday the board to Sado, NC Lama Yi to be there now by Luku Yi Topa Kaya Mure, Tiaure Sumo Yi Kime Labi, Lumu Yi Mundi Mure, Neya Sung Kwa Topi Nia Mure, Pumum Yapia Lani Delo, did that dream as she did dying to amuse me Puesi Rick up, Yobare. I mean, yes, Susie Chago, Nango Ingani, then set Bitabare.
NC Lama Yi Tura, Tony Pika Bimele, Simman and Yinjan Yi, Pedrin Say Chung Yi, the Soldia Kakumu Jube. But the Picadera, Bobby Tobolani, Relo, Shamine, Tunji, Murumi Powin, Tang Murumi for PWO got swept to him who net, Luiku Guga, Piovare.
As the Lama talking was to me, seeing out of Temple, I love him, Miati, the SE, Toby and now by my, the town Sanga, who now by my senior, one of you, Diana Lemakai, after thinking today, the money to end in it, happy SS from the Lama finding, seeing out of Taylor, being a library, this car is not the only net drama, the very after last, as a Taylor came up, not to be to you, that the middle of the Pula or not.
The Tonsa Sulain Laga Sabi, Shami Dam. ตองไปอาซีเอสเอสเนี่ยเปี่ยวป้ายมาเมจูจาซีเยเต็มมาหมู่เนี่ยဖြစ်ွားလက်ရှိပြီးတော့ဩဂုလစက်တင်ဘာလနဲ့အောက်တိုဘာလစန်းတိတိုက်ပွဲတွေဆက်တိုက်ဖြစ်ွားပြီးတော့ဒေတာခံပြည်သူတုံးဆောင်နေပါအိုးအိမ်ဆုတ်ခွာဆွဲပြေးနေရတယ်လို့လူကြီးကုကဆက်ပြောပါတယ်
ชัมบีเนี่ยตองบ้ายมาแหละตะยินดาตอลันเยเล่นแน่กันอภเฟซีฤปิรุสิทธิ์ดิซะเดเล่นแน่กันอภเฟซีอะมะพยาชิเนตะเจ้าชัมบีเมี่ยวป้ายนี้ดูลูกคุยชูบ้ามุမျိုးမျိုးเดรัคคันปิรุฤคันซาเนยะเดโลแลโปမျိုးตมิตะมะกะกะอมุซองตรายตานั้นเซนเวกะเปียวบาเด ဒီဘလိုပြောလဲလက်နက်ကန်အဖွဲ့တွေကထိန်းချုပ်နေနေတွေကဟိုလေရောနေတဲ့ပုံစံမျိုးတွေလည်းရှိတယ်အဲ့ဒီမှာမှာပြည်သူစစ်တွေလည်းရှိတယ်ပြီးတော့အစိုးရတပ်မတော်တွေလည်းရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီရဲ့ကြားမှာပေါ့လေဒီအဲတင်းမှာမှုတွေရှိတယ်အဖွဲ့တွေအချင်းချင်းကြားမှာတင်းမှာမှုတွေရှိတယ်တချို့ကျတော့လည်းမျိုးရေးနဲ့ပတ်သက်ပြီးအစွဲတွေရှိတဲ့ခါကျတော့ဥပမာကျွန်တော်တို့ရဲ့ဒီပိုးတ
ဒီကိစ္စဆူတွေကြာကွယ်လွတ်မှုတွေရှိလာတာကြောင့်နိုင်ငံရေးရပုံမသိမ်းမှလာတာဖြစ်တယ်လို့နန်းစင်နယ်ကပြောပါတယ်။ရှမ်းပြည်နယ်တွင်ဒေသခံများကြုံတွေ့နေရတဲ့လူခွေးချိုးပွားခံရမှုတွေနေ့နောက်ဆုံးကျမှုတွေဖြင့်တပ်ဖြတ်ခံရမှုတွေအတွက်လက်သက်တရခံမပေါ်သလိုသက်ဆိုင်ရာအာဏာပိုင်တွေနေနဲ့လည်းဥပဒေကြောင်းအရသဆုံးတရားဖြည့်ဆည်းမှုများမရှိဘူးလို့လည်းအမျိုးမျိုးဖွဲ့တွေကထောက်ပြထားပါတယ
ခံရပြီးတဲ့နောက်ရခိုင်တက္ကသိုလ်ကျောင်းသားတချို့ကိုရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးပြီးလူသတ်မှုပုံမှန်300နှစ်နဲ့ဆွဲချက်တင်ရမန်ယူစစ်ဆေးနေတဲ့ပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကန့်ကွက်နေကြသလိုရခိုင်ပြည်သူတွေကလည်းဒီလုပ်ရက်ဟာရခိုင်လူငယ်တွေကိုရည်ရွယ်ချက်ရှိရှိနဲ့နှိတ်ကွနေတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဆိုင်ဖာဆိုင်ရာလုံချုံရဲတပ်ဖွဲ့ဝင်တို့ကိုသဲဖြတ်ခဲ့တဲ့ဆိုတဲ့ဆွဲဆွဲရှာနဲ့ဖမ်းဆီးခံရတဲ့ရခိုင်လူငယ်တို့ရဲ့အခြေအနေကိုရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးထွန်းအောင်ကြွားကအခုလိုပြောပါတယ
်ကျွန်တော်တို့စီရင်ကြတော့ကြတဲ့ဒီကလူနဲ့လည်းနိုင်ငံရေးပြည်ချက်နဲ့ဒီကလေးစင်းကွာလို့ဝတ်ခဲ့တဲ့မရှိဘူးလို့ကျွန်တော်တို့ခိုင်မပြောနိုင်တယ်ဒါပေမဲ့လည်းကျွန်တော်ကိုအိုဘယ်မင်းမလေးသူ့တနေချင်းနေနဲ့အဲ့ဒီအချင်းချင်းပါတဲ့အချိန်မှာတကယ်ချင်းနေနဲ့ရှိနေတယ်ဘာလို့ဒီခိုင်တယ်လို့ဆိုရင်လည်းဒီတော့နေတဲ့နေစောက်တော့ဆိုရင်မှရှိနေတယ်ဆိုတော့သူ့တကယ်ချင်းကပြတ်ပြတ်လို့ဘာလို့ကိုယ်မင်းချင်းလည်းဒီတဲ့မျိုးကိုစီစုလက်တော့ကိုယ်လည်းဒီဖြစ်တဲ့ကိုယ်ခံစားရတယ်နောက်ဘူးပြီးတော့ဒီလက်တော့ကိုယ်လည်းဥထောင်းနေတယ်နဲ့စက်မင်းရဲ့မိသားနေပြီးတော့တကယ်မလားမဆက်ချင်ရမကြီးဒီတော့နေမယ်မဘဲပြောကြည့်ရတယ်မလို့စီယုံနေရတယ်ကိုယ်မင်းချင်းကဒီတဲ့မျိုးနဲ့ဘာမှမပတ်သက်ဘူးဆိုတော့အခိုင်အမာပြောနေတယ်ခင်ဗျ
ဖက်စီခံရသူတွေကတော့ကိုဘိုးကိုမေယူထွက်နဲ့ ကိုအောင်ရှေခွာအောင်ဇလွန်တို့ဖြစ်ပြီးကိုမေယူထွန်းကတော့ရခိုင်မြသပါတီ ANP ရဲ့ပါတီဝင်လူငယ်တူဖြစ်ပါတယ်။စိုက်ဖဆိုင်ရာလုံခုံရဲ့စားရဖတက်ဖွဲ့ဝင်တူဖြစ်တဲ့ကိုဖိုးလုံခွာဝန်ထိုက်ဟာစက်တမ်ဘာလ25ရက်နေ့ညကစိုက်တွေမြို့မှာသင်းနဲ့နဲ့ပိုက်ခံရလို့သေဆုံးခဲ့ပြီးတဲ့နောက်ရေးတက်ဖွဲ့ကရခိုင်ကြောက်သားတွေကိုစံတရားနဲ့အခုလိုဖမ်းဆီးခဲ့တာပါ။ရခိုင်မြသပါတီအနေနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအတွက်ဥပဒေကြောင့်အရဆောင်ရွက်သွားမှာဖြစ်တယ်လို့အမြန်ဆုံးလွှတ်ပေးဖို့ကိုလည်းဥထွဲအောင်ကြွားကအခုလိုတောက်ဆိုသွားပါတယ်
။ဒီလိုမျိုးတွေကိုအဲ့ဒီလိုကြည့်ချိုးရမယ်ကြပါရဲ့အဲ့ဒီမတင်းနေမှာဒီလိုချစ်ဖို့ပေါ်နေတယ်လို့ပြောတယ်အမေနဲ့ကောင်းချီးလေးလာနေပါတယ်ချစ်ပေါ်လာတဲ့ဥပဒေရဲ့အညီလိုအပ်တဲ့ဒီလိုပါတီကနေဒီလူတွေဥပဒေရဲ့ကတ္တကြောင့်ပဲကျွန်တော်တို့ကအဝေးတော့မှာပါ
သားဖြိုက်သူနဲ့တွဲခွန်ရဖို့ဘူးစီတော်ကနေစိုက်တွေအမှတ်တိုက်ရေးစခန်းကိုသွားခဲ့ပေမဲ့တွဲခွန်မရတဲ့အတော့မိခါဖြစ်သူစိုးရိမ်နေတယ်လို့ကိုအောင်ရှေဖားခံကရခိုင်ပါသာနဲ့အခုလိုပြောပါတယ
်စိတ်မကောင်းဘူးအမေကပူဆိုးတယ်တကမ်းမှမဖြစ်ဘူးတော့အခုလိုဖြစ်သွားတော့သာသမီမိသားစုမှလည်းတကမ်းမှမဖြစ်ဘူးလားအခုဖားနာတော့အမေဖြစ်သူတွေ့ဖို့သွားတော့လည်းမတွေ့ခရဘူးဝန်းနေတာပေါ့လေအမေဖြစ်သူကအမြဲတမ်းငိုနေတယ်
ရခိုင်လူငယ်တွေကိုဥပဒေပြန်ပါဖန်ဆီးခရမပြုဖို့ဖန်ဆီးခံရတဲ့အကြောင်းကိုရေးလှုံထုံလှုံနေတဲ့အညီမီဒီယာနဲ့ပြည်သူရှေ့မှာရှင်းလင်းပေးဖို့အခုဖန်ဆီးခံနေရတဲ့လူငယ်တွေကိုစိတ်ပိုက်ဆိုင်ရာနဲ့ရုပ်ပိုက်ဆိုင်ရာညှမ်းပန့်နှိပ်စက်ခရမပြုဖို့နဲ့သားဆိုင်ရာအာဏာပိုင်တွေအနေနဲ့တည်ဆင်းဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုရခိုင်လူငယ်ညီလာခံ AYC နဲ့တခါတော့ရခိုင်လူမှုအဖွဲ့စည်းတွေအပါအဝင်ရခိုင်ကြောက်သားသမဂ္ဂတွေကလည်းမကြသေးမီကကြေညာချထောက်ပြီးတောက်ဆိုထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တရုတ်မြန်မာနိုင်ငံနယ်စပ်မြင့်အတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းကနေဈေးကော်မတီယုံတီဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ပြန်လည်တော်မူသွားပြီဖြစ်တဲ့ TKPA အဖွဲ့ဦးဆောင်တန်းကတော်တပါဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုရွားမှာဖြစ်ပါတယ်။
တော်ရရှိနေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ရဲ့တောက်ကြနေမနေ့ကင်းထုတ်လွှင့်ချက်တွေကိုမနေ့9ရက်ထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE American တာကနေ group လက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይዛ အစီအစဉ်ကိုမနေ့7ရက်နေ့9ရက်ထိလိုင်းနိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့တောက်ကြနေမနေ့ကင်းထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ Sorry သတင်းတော့ကျွန်မခါရှုကြီးတည်သွားပြီလားလို့သတင်းတော့တွေကတမနာဒေါ်နယ်ထရန့်ကိုမေးတာမှာသေးသွားပြီလို့ယူဆလို့ရမှာဖြစ်ကြောင်းနဲ့တာဟာအင်မတန်ဆင်မကောင်းစရာဖြစ်ကြောင်းသမနာထွန်းကပြန်လည်ဖြေကြားခဲ့ပါတယ်။တကယ်လို့သူ့ကို sorry Arabia အစိုးရကလုတ်ကြံတက်ပြတ်ခဲ့တယ်ဆိုရင်ကြီးမားတဲ့စိုးကြိုးတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလေစိတ်ကမထွက်ခွာခင်သမနာထွန်းကကြာတာပရိနေမှာအဲ့လိုသတင်းတောက်တွေကိုပြောကြားခဲ့တာပါ။တူရကီမှာရှိတဲ့ sorry ကောင်စီဝင်ရောမှာပြတ်ဆုံးသွားတဲ့ sorry သတင်းတောက်အသက်ခံရတဲ့ဆိုတဲ့ဆွတ်ဆဲမှုတွေနဲ့ပတ်သက်ပြီး sorry Arabia Anabai နေဆက်ပြီးမေကွန်းအထောက်ခံရခြင်းမှာပဲရှေ့သတင်းပတ်ထဲရီယာမြို့မှာကျင်းပဖို့စီစဉ်ထားတဲ့အရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းအမေရိကန်ဗန္ဒာယေးဝန်ကြီးစတီဗ်မနူချင်းကကြေညာခဲ့ပါတယ်။မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကလက်ရှိဗန္ဒာနှစ်ရဲ့ပထမ6လအတွင်းပြည်ပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ1.2ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အခုနှစ်ဧပြီလကနေစက်တင်ဘာလအကြာပြပကိုတင်ပို့ခဲ့တဲ့ပမာဏဟာမနေ့အဲ့ဒီအချိန်ကနေနိုင်ရှင်းလိုက်ရင်အမေရိကန်ဒေါ်လာ1ဘီလီယံတိုးလာခဲ့ကြောင်းအစိုးရကထုတ်ပြန်တဲ့အစီအစဉ်ရတွေမှာဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်ဆက်ယုံပေါင်း400လောက်နဲ့ဝန်ထမ်း3000ကျော်ကချုပ်လုပ်တဲ့အဝတ်အထည်တွေကိုဂျပန်၊ဥရောပ၊တောင်ကိုရီးယား၊တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဗီယက်နမ်ကွန်မြူနတီအစိုးရကိုအသေးဖြတ်မှုနဲ့ထောင်ကျခံခဲ့ရတဲ့အတိုက်ခံဘလော့ဂါ2ဖြစ်သူငွေငုတ်နူခွင်းဟာသူလွတ်မြောက်လာခဲ့ပြီးပထမနေ့မှာပဲအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပါတယ်။သူဟာသူ့ကလေးနှစ်ယောက်နဲ့အတူမိခင်တို့နဲ့အတူဂျာတာပရိနေမနဲ့ပိုင်းမှာတက်ဆက်ပြည်နယ်ဟျူစတင်မြို့ကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ
။ဒီတရောက်နိုင်ငံတကာသတင်းအချင်းချင်းကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နားဆင်ကြကြတဲ့နိုင်ငံတကာကတောတာရှိများနဲ့ဒီကမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနေ့တည်မှာစိတ်နှလုံးရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။
This program has come to you from the Voice of America, Washington.